ရခိုင်ပြည်နယ်ကိုဖွံ့ဖြိုးတိုးတက်စေခြင်းရည်တည်နယ်တွင်တရားဥပဒေစိုးမိုးမှုရှိရေးနှင့်တည်ငြိမ်လုံခြုံရေးကိုဦးစားပေးလှုပ်ဆောင်ဖို့လိုကြောင်းရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်နဲ့တွေ့ဆုံခြင်းမှာအခုလိုပြောဆိုလိုက်ကြတာလည်းဖြစ်ပါတယ်ဆက်သွယ်ဆောင်ရမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင်ရခိုင်ပြည်နယ်ပုံမျိုးတိုးတက်ရေးနဲ့ရခိုင်ပြည်သူတွေရဲ့ဘဝကိုဘယ်လိုမြင့်တင်ပေးနိုင်မလဲဆိုတာဆွေးနွေးဖို့အမေရိကန်တမ်မာကြီးစကော့မာစီယဲဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တယ်လို
ကျခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖြစ်စေခြင်းတည်းလို့ပြောပါတယ်။ကျွန်တော်တို့တောင်းပြောပါတယ်။နော်တည်ငြိမ်အေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့တအားကြိုက်ကြဖို့လို့ဒါပေမဲ့ရခိုင်တွေကိုဖွံ့ဖြိုးတိုးတက်ရေးကိုလိုချင်သလားတည်ငြိမ်လုံခြုံရေးကိုလိုချင်သလားမေးရင်လုံခြုံတည်ငြိမ်ရေးကိုလိုတယ်ဆိုတာမျိုးကိုခင်ဗျားကိုအဖြေပေးလိမ့်မယ်။အဲ့ဒါမျိုးပြောတော့သူကလေလက်ရှိအခင်းချင်းလေးကိုသူသဘောပေါက်တဲ့ပုံလို့ကျွန်တော်တို့ယူဆလို့ရတာပေါ့
တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအတွက်တရားဥပဒေစိုးမိုးမှုရှိဖို့လိုကြောင်းအမေရိကန်သံတမန်ကြီးကိုတင်ပြခဲ့တယ်လို့ပြောသူက ANP ပါတီဒုက္ခတာဒေါ်အေးနုစိန်ဖြစ်ပါတယ
်အဲ့တော့တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးဟာတရားဥပဒေစိုးမိုးရေးနဲ့တရားဥပဒေနဲ့အညီဟိုဦးစားပေးဆောင်ရွက်ရင်တော့တည်ငြိမ်အေးချမ်းရေးကိုကျွန်တော်တို့ရရှိနိုင်မှာဖြစ်တယ်အထူးသဖြင့်ပေါ်ကျမတို့ရခိုင်ဆိုတာကနိုင်ငံသားစစ်စစ်မဲ့ကိစ္စတွေမှာဥပဒေနဲ့မညီတဲ့ဆောင်ရွက်မျိုးတွေရှိခဲ့တယ်။အဲ့ဒါတွေကိုဥပဒေနဲ့အညီလုံထုံးလုံးနည်းနဲ့အညီဆောင်ရွက်ပါဆိုတာမျိုးတွေကိုရခိုင်အမျိုးသားတွေဆက်ကတင်ပြခဲ့ရတာရှိတယ်
။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးလှုပ်ဆောင်မှုဒေါ်ဆန်းစုကြည်ဦးဆောင်တဲ့လုပ်ငန်းကော်မတီတရက်ဖွဲ့စည်းလှုပ်ဆောင်နေတာရှိပါတယ်။ဒါပေမဲ့ NLD ပါတီဟာဒေသခံရခိုင်ပါတီတွေနဲ့တွေ့ဆုံညှိနှိုင်းလှုပ်ဆောင်တာမျိုးအားနည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ်
။လာမယ့်ကာလလေးမှာတည်ငြိမ်အေးချမ်းအောင်ဘလို့လုပ်မလဲဆိုတော့ရွက်ောက်ပွဲမတိုင်ခင်ကျွန်တော်တို့နဲ့ NLD ကတော့တွေ့ဆုံဖူးတာရှိတယ်။ရွက်ောက်ပွဲအလွန်ကာလသူတို့တောင်ပြိုကမ်းပြိုနိုင်ပြီးတဲ့နောက်မှာရခိုင်မျိုးသားပါတီနဲ့ NLD တစ်ချိန်တစ်ခါမှရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုဆွေးနွေးညှိနှိုင်းကြတာမရှိဘူး။အဲလိုဆွေးနွေးညှိနှိုင်းပြီးမှဒီဘက်ကမြေပြင်အခြေအနေလေးတွေကိုတို့ NLD ဖက်ကယူတင်တာပေါ့မယူရင်းနဲ့အခုလို32ချိန်မြောက်ကုလသမဂ္ဂရဲ့ညီလာခံကြီးမှာရခိုင်ပြည်နယ်ကမွတ်စလင်အသက်ဝမ်းလို့တုံးတာဟာနော်ဒီလိုဖြိလွေရှလွေတဲ့အခြေအနေမှာတုံးတဲ့ခါကျတော့နော်ကျွန်တော်တို့ရှစ်ဆက်သွားမယ့်လမ်းကြောင်းမှာအတားအဆီးလေးတွေဖြစ်တယ်လေ
ရတရားစီမံချက်အဖြစ် NLD အစိုးရကရခိုင်ပြည်နယ်မှာလောလောဆယ်လှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်ခံရမဲ့သူအတွက်အစိမ်းရောင်တပ်တွေကံကပြားတွေထုတ်ပေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိဘူးလို့ဒေါ်အေးနုစိန်ကပြောပါတယ်
။နိုင်ငံသားစီစဉ်တဲ့ကိစ္စတွေမှာ MVC ကတ်ပြီးတဲ့အနေအထားတွေကျမတို့ကအဲ့ဒီကတ်ထုတ်ပေးတယ်ဆိုတာဘယ်ဥပဒေနဲ့ထုတ်ပေးတာလဲဆိုတာဒီကိုကျမတို့ကအဓိပ္ပာယ်မရှိနိုင်ဘူးပေါ့နော်။နိုင်ငံသားစီစဉ်ရဲ့ဆောင်ရွက်ခံဆောင်ရွက်ခြင်းကိုခံယူမဲ့သူတွေကိုထုတ်ပေးတာလို့ပြောတယ်ဒီလိုထုတ်ပြီးဖို့အနေနဲ့ဟာဘယ်လုံထုံးလုံးကြီးတွေမှာရှိလဲဆိုတာတွေကိုပြည်သူတွေအနေနဲ့ပြုဝင်မသိရဘူးဆိုတော့ကျမတို့ကအားမလို့အားမရနဲ့ကန့်ကွက်မှုတွေရှိနေကြတာတွေ့ရပါတယ
်အမေရိကန်သမ္မတကြီးစကော့တ်မာစီယာဟာရခိုင်ပြည်သူလူထုအတွက်အကူအညီထောက်ပံ့မှုတွေအကြောင်းကိုယ်တိုင်ရှင်းပြနိုင်ဖို့နဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေပြည်နယ်တဝန်းလူမှုအတိုင်းအဝန်းတွေကငြိမ်းချမ်းရေးပေါ်ဆောင်ရမှာပိုပြီးကြီးမားကျယ်ပြန့်တဲ့စီးပွားရေးအခွင့်အလမ်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုနီးလန်းတဲ့အကူအညီပေးနိုင်မလဲဆိုတာဆွေးနွေးနိုင်ဖို့ရခိုင်ပြည်နယ်ကိုရောက်ရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ